ကယားပြည်နယ ဒေသအခေါ် ကယင်းဒေသမှာ တိုက်ပွဲတွေပြင်းထန်နေတာကြောင့် နေရပ်မပြတ်နိုင်ကြသေးတဲ့ သိန်းနဲ့ချီတဲ့ဒုက္ခသည်တွေရှိပါတယ် အဲ့ဒီဒုက္ခသည်တွေဟာ ဘေးလွတ်ရာတောတောင်တွေထဲမှာ ဖြစ်သလိုနေထိုင်ကြရင်းနဲ့ ရာသီဥတုဒဏ်ကိုခံနေကြရပါတယ် ဒီလိုမျိုးဖြစ်သလိုနေထိုင်နေကြရတဲ့ဒုက္ခသည်တွေဟာ မကြသေးခင်တုန်းကမိုးသီးထန်စွာရွာသွန်းပြီးလေပြင်းထန်စွာတိုက်ခတ်တာကြောင့် ပိုးပြီးတော့မှနေထိုင်ရေးအခက်တွေ့နေကြရတယ်လို့ ဒီမော့ဆိုဒေသခံတူဦးက VOA ကိုပြောပြပါတယ် ဒီလာတွေမှာပဲလေပြင်းတိုက်ခိုက်တဲ့အတွက်စစ်ပြေးဒုက္ခသည်တွေခိုလုံနေတဲ့ဖရူဆိုမြို့နယ်ထဲမှာအင်ဂျီတရာနီးပါးနဲ့ဒီမော့ဆိုမြို့နယ်ထဲမှာအင်ဂျီရှစ်ဆယ်ကျော်ပျက်စီးသွားတယ်လို့ကယင်းလူခွေရေးတည်ထောင်သူကိုပညာကပြောပြပါတယ်
ဒီလိုမျိုးမိုးသက်လေပြင်းထံကိုခံနေရတဲ့စစ်ပြေးဒုက္ခသည်တွေအတွက်ခိုလုံနေတဲ့ဖရူဆိုမြို့နယ်ထဲမှာအင်ဂျီတရာနီးပါးနဲ့ဒီမော့ဆိုမြို့နယ်ထဲမှာအင်ဂျီရှစ်ဆယ်ကျော်ပျက်စီးသွားတယ်လို့ကယင်းလူခွေရေးတည်ထောင်သူကိုပညာကပြောပြပါတယ်
ဒီလိုမျိုးမိုးသက်လေပြင်းထံကိုခံနေရတဲ့စစ်ပြေးဒုက္ခသည်တွေအတွက်ခိုလုံနေတဲ့ဖရူဆိုမြို့နယ်ထဲမှာအင်ဂျီတရာနီးပါးနဲ့ဒီမော့ဆိုမြို့နယ်ထဲမှာအင်ဂျီရှစ်ဆယ်ကျော်ပျက်စီးသွားတယ်လို့ကယင်းလူခွေရေးတည်ထောင်သူကိုပညာကပြောပြပါတယ် ဒီလိုမျိုးမိုးသက်လေပြင်းထံကိုခံနေရတဲ့စစ်ပြေးဒုက္ခသည်တွေအတွက်ခိုလုံနေတဲ့ဖရူဆိုမြို့နယ်ထဲမှာအင်ဂျီတရာနီးပါးနဲ့ဒီမော့ဆိုမြို့နယ်ထဲမှာအင်ဂျီရှစ်ဆယ်ကျော်ပျက်စီးသွားတယ်လို့ကယင်းလူခွေရေးတည်ထောင်သူကိုပညာကပြောပြပါတယ်
အဝေးနေတော်ထဲနေရှောင်းတဲ့ခါမှာမိုးတွေကလာမှာဆိုလို့ရှိရင်ရေကြီးရေရှမ်းတာတို့အပီနေတာတို့ဘာလို့အဲ့လိုတည်ရရှိတယ်ပြုရှိကြမှာရေရွာလာဖို့မလွယ်ကူတာမျိုးတွေဆန်းနိုင်ရေခါရပုဆောင်ရေမလွယ်ကူတာမျိုးတွေအဲ့လိုမျိုးတွေတချို့ရှိရှောင်းခါကြတော့ဒီကလာမှာတို့ပြန်ပြောင်းရှိတာမျိုးတွေပါလေရှိတော့ရှိတယ်ပေါ့နော်ဒါပေမဲ့ဘယ်နေရာမှာတော့မိုးကအထယ်ဘယ်လောက်လိုအားလဲတို့
မြန်မာနိုင်ငံမှာ 2021 ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာလက်နက်ကင်ပဋိပက္ခတွေကြီးထွားလာရာကနေနေရက်စွန့်ခွာထွက်ပြေးတိမ်းရှောင်ရသူတွေကပိုးပြီးတော့မှများလာနေတာပါလူသားချင်းစာနာမှုဆိုင်ရာအကြက်တဲကလည်းအန်ရဲကြီးမတဲ့အဆင့်ကိုရောက်နေပြီးတော့အကူအညီပေးနေမှုတွေကလည်းလုံလောက်မှုမရှိဘူးလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှုယုံ UNO ချာကလည်းပြီးခဲ့တဲ့သတင်းပတ်ထဲကပဲသတိပေးထားပါတယ